တော်ရရှင်တွေမင်္ဂလာပါခင်ဗျာမြန်မာနိုင်ငံအနှံ့က RFA တော်ရရှင်တွေပြေးပို့လိုက်တဲ့စာနဲ့ရင်ခွင်သံတွေတင်ပြရမယ့်အလှည့်ရောက်လာပြန်ပါပြီဒီတစ်ပတ်မှာတော့ကရင်ပြည်နယ်လှိုင်းဘွဲမြို့နယ်ကယူဝတရွာမှာစာတင်ကြောင်းရန်မုံငွေနဲ့တယ်လီဖုန်းတာဝါတိုင်းကိစ္စပြဿနာတက်နေတဲ့အကြောင်းယူဝသားတယောက်ပြောပြတာကိုအရင်ဆုံးဖွင့်ပြပါရစေ
ကရင်ပြည်ရဲ့အပိုင်းလှိုင်းဘွဲမြို့နယ်ပတ်ကျော်ကြီးရွာမူဂျိုကျောင်းက IG ကနေ35ဒိန်းနဲ့ကျောင်းဆောက်တာပေါ့ဗျာလုံပြီးတော့မှနှစ်နှစ်မပြေဘူးကလေးတွေကြောင်းတက်နိုင်တယ်ပြတ်သွားတာ9နှစ်6နှစ်လောက်ရှိပြီဗျာယူဝါကကောက်တာတိန်ကို3000ကောက်တဲ့အိမ်ရှိတယ်9000ကောက်တဲ့အိမ်ရှိတယ်မူဂျိုကျောင်းကိုစီမံခန့်ခွဲတဲ့လူကအဲအရာတွေကိုယူဝါမှာဗျာဆိုအခုနောက်ဆုံးရှင်းတန်းလုံးဝသူမထုတ်နိုင်ဘူးဗျာအခုလည်းပဲဒေလီနိုတာဝါတိုင်းထောင်းမယ်အစည်းအဝေးထိုင်တာသူလဲပါတယ်ဗျာအဲနောက်ပိုင်းကျတော့သူကအဲ့ဒါလုံးဝလက်မခံပါဘူးဆိုပြီးတော့ကန့်ကွက်တယ်ယူဝါမှာအရာရာမပေါ့ဗျာသူပြီးမှပြီးရမယ်ဆိုတဲ့သဘောမျိုးဗျာအခုလက်ရှိအုပ်ချုပ်ရေးမှုလေဆိုတော့နောက်ကနေကျိုးကန်ပြီးတော့မှသူထိုင်းတယ်လို့အုပ်ချုပ်ရေးမှုကလောက်ရတယ်ဗျာအုပ်ချုပ်ရေးမှုထိုတိုင်းကလည်းဒေလီနိုတာဝါတိုင်းထောင်းမယ်ပြန်ပြီးကန့်ကွက်တယ်ဗျာဒီမှာဒီလူတယောက်နဲ့ယောက်လုံးနေသမျှကလပ်ပါလို့ဖွံ့ဖြိုးမှုလုပ်ငန်းမှန်သမျှစီရွာအတွက်သုံးချုံနေနာတာကြီးပဲဖြစ်ကုန်တယ်ပေါ့နော
်စပီးတင်ပြမယ့်စာကတော့စကိုင်းတိုင်းမုံရွာခရိုင်အရာတော်မြို့နယ်ကပိတ်ပို့လိုက်တဲ့စာပါအဲ့ဒါကတော့လာဝကယုံမှာအိမ်တော်စုစီးရင်လုပ်တဲ့အခါလက်စားမှုနဲ့ကျွန်ရတဲ့အကြောင်းဒေသခံတယောက်ရေးလိုက်တဲ့စာဖြစ်ပါတယ်။နားဆင်ကြည့်ပါခင်ဗျာ
။စကိုင်းတိုင်းဒေသကြီးမုံရခရိုင်အရာတော်မြို့မှာမြို့နယ်လူမှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနလောက်ကရုံးမှာဒူးလက်ထောက်ဦးစီးဖြစ်တဲ့ဦးစိုးမြာရဲကြီးဒေသခံပြည်သူလူထုများမှမှတ်ပုံတင်တဲ့အိမ်သူစရာတွားရောက်လုတ်ကင်တဲ့အခါမှာဥရီကိုနားမလဲတဲ့ရဲကြီးကဒေသခံပြည်သူများကိုအကြောင်းမျိုးမျိုးပြဘာလို့လိုညာလိုနဲ့ပြောပြီးလုံမပေးပါဘူး။အဓိကကတော့ငွေလုံနေတာပါ။သူ့ကိုငွေပေးလိုက်မှမှတ်ပုံတင်တဲ့အိမ်သူစရာကိုလုတ်ပေးပါတယ်။ဒီကိစ္စဟာအရာတော်မြို့နယ်သူမြို့နယ်သားတွေအများအားအခက်ကြုံတွေ့နေရတာပါ။ပညာရေးမှူးထောက်ခံချက်၊အုပ်ချုပ်ရေးမှူးထောက်ခံစာ၊မိဘနှစ်ပါးရဲ့မှတ်ပုံတင်၊ကျန်းမာရေးထောက်ခံချက်နဲ့ရဲစခန်းထောက်ခံစာအားလုံးပြည့်စုံပါလျက်နဲ့လုံမပေးပါဘူး။သူ့ကိုငွေ1000ပေးလိုက်မှတခါတည်းလုတ်ပေးပြီးဒီလိုမျိုးတွေလှုပ်ရှားနေတာပါ။အချင်းပြချစားမှုတွေအများအားလဲကျူးလွန်နေပါတယ်။အန်ဒလိုတွေလှုပ်ရှားနေတာကိုအများပြည်သူများဒုက္ခဆက်မခံစားရအောင်တာဝန်သိပြည်သူတယောက်အနေနဲ့နိုင်ငံတော်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပါဝင်လာဝကဝန်ကြီးများသိရှိပြီးတော့ပြန်လည်စီစဉ်ညွှန်ကြားပေးနိုင်ပါယံ RFA ရဲ့သောတာရှင်ပေးစာပြန်စာကဏ္ဍကဆင့်တင်ပြလိုက်ရပါတယ်
။ရန်ကုန်မြို့မှာလူသတ်မှုလူရဲမှုမူရေးစေဝါမှုတွေစတဲ့ရာဇဝတ်မှုတွေမကြာခဏဖြစ်နေတဲ့အတွက်ပြည်သူတွေရဲ့လုံခြုံရေးအတွက်လမ်းစုံတွေမှာစောင့်ကြည့်ကင်မရာတွေတပ်ပေးစီလိုတဲ့အကြောင်းကိုလည်း RFA ပရိသတ်တို့ကအခုလိုစာရေးလိုက်ပါတယ်
။မင်္ဂလာရုံမြို့နယ်ရရဲရရှိဟောင်းတဲ့ဇနီးကလေး2ယောက်ပါဝင်မိသားစု4ယောက်ကိုဩဂုတ်လ20ရက်နေ့ကတပ်ဖြတ်သွားတဲ့တရင်ကိုအဲ့ဒီမှာပဲကြားသိရတော့ပြည်သူတွေဟာအတော်ကိုစိုးရိမ်ထိတ်လန့်ကုန်ကြပါတယ်။တက္ကသိုလ်ရိပ်သာလန်းငါးလောင်းပြိုင်လူတက်မှုကအခြေခံလူဒန်းစားတွေနဲ့အခြေအနေအားလုံးကွာခြားနေလို့အမှုမပေါ်တာတရားခံမမိတာဟာမအံ့ဩပါဘူး။အခုလေးလောင်းပြိုင်လူတက်မှုကတော့ဒီသတင်းကြားတာနဲ့ပဲမိသားစုလုံခြုံရေးအတွက်အနားမှာဒုတ်တွေဓာတ်တွေစောင့်ထားနေရပါပြီ။အရင်ကတရားဥပဒေစိုးမိုးမှုကိုအလေးထားမဆောင်ရွက်ခဲ့တဲ့စိုးကြိုးတွေပေါ့။အခုဆိုရင်တစ်လောင်းအသက်ခံရလည်းမပေါ်၊နှစ်လောင်း၊သုံးလောင်း၊လေးလောင်း၊ငါးလောင်းအသက်ခံရတာလည်းမပေါ်အရှင်မင်းကလေးငယ်ကိုတစားကန်ခေါ်အဖေကိုကားနဲ့လိုက်ပို့ခိုင်းတဲ့နေခင်းကြောင်တောင်ဓမြတိုက်တဲ့အမှုကလည်းမပေါ်ပိုင်ရှင်မဲ့မူရစ်ဆေးတွေကလည်းမပေါ်သေးတဲ့အပြင်ထပ်ပြီးမိနေတဲ့မူရစ်ဆေးတွေကလည်းအများကြီးဆိုတော့ပြည်သူတွေကတကယ်ကိုကြောက်လန့်နေကြပါပြီတချို့ကဆိုရင်ဖိလစ်ပိုင်သမ္မတကြီးဒူတာတေကိုခေါ်ပြီးရက်တရာစီမံချက်ထက်လုပ်ခိုင်းရင်ကောင်းမယ်ဆိုပြီးတော့လည်းပြောဆိုနေကြပါပြီအစိုးရအနေနဲ့ CCTV လုံခြုံရေးကင်မရာတွေကိုလမ်းမကြီးတွေလမ်းစုံတွေလေဆိပ်ကားဂိတ်ယထားဂိတ်တွေသင်္ဘောစိတ်တွေနဲ့အထူးကြတဲ့နေရာတွေမှာပြည်သူတွေရဲ့ဘဝလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအတွက်တတ်နိုင်သလောက်တတ်ဆင်တင်ကြောင်းပြည်သူတွေကပြောနေကြတာတွေကို RFA ကနေတဆင့်လေးစားစွာတင်ပြလိုက်ရပါတယ်
။နောက်ထပ်ကြားမှာကလည်းရန်ကုန်တိုင်းမရန်ကုန်မြို့နယ်ကပေးပို့လိုက်တဲ့စာပါ။အုပ်ချုပ်ရေးတာဝန်ရှိသူနဲ့ပတ်သက်တဲ့ပေးစာဖြစ်ပါတယ်။နားဆင်ကြည့်ပါခင်ဗျာ။
မြန်ကုန်နှစ်ရက်ကွက်တပြေသာအပိုင်းရက်ကွက်လူကြီးရဲ့ဇနီးဟာပြီးခဲ့တဲ့ဇွန်လလာတုန်းကရက်ကွက်အတွင်းမှာနှလုံးဒီချဲဒီရောင်းတဲ့အိမ်တွေကိုတအိမ်တက်ဆင်းဖမ်းလိုက်မယ်ဆက်မလုပ်ဘဲရထားကြဖို့ဆာရွက်ဆာရန်တဲ့ပစ္စည်းတွေကိုလည်းလုံခြုံအောင်သိမ်းဆဲဖျောက်ဖျက်ထားကြဖို့ဆိုပြီးတော့လိုက်ပြောနေပြီးရက်ရွာအကျိုးအတွက်အထူးစူးစမ်းနေပါတယ်သူတို့ဟာအမျိုးသမီးရေးရနဲ့မိခင်နဲ့ကလေးစောင့်ရှောက်ရေးအဖွဲ့ဖွဲ့ထားပြီးတော့အဲ့ဒီအဖွဲ့ကလည်းနဝတနာအဖကျန့်ဖို့လက်ထက်ကလေးကဖွဲ့စည်းထားတာဖြစ်ပါတယ်ဒါပြင်လည်းအဲ့ဒီအဖွဲ့ဟာအမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့ကိစ္စဆိုရင်လည်းကာကွယ်ဆေးတိုက်ကြွေးတဲ့အစီအစဉ်ကလွဲလို့ဘာမှကူညီတာမရှိသလိုအဲ့ဒီအဖွဲ့အများစုကရက်ွက်ထဲမှာနှလုံးတီချဲတီရောင်းနေကြသူတွေဖြစ်ပါတယ်။ တချို့ဆိုရင်ဘရင်အောင်ရဲစခန်းမှာဖမ်းဆီးခံထားရသူတွေဖြစ်ခဲ့ဘူးပြီးတော့ခေါင်ဝင်ဂတိတွေထောင်ထိုးထားရတဲ့သူတွေဖြစ်ပါတယ်။ဒါပြင်လည်းရဲတွေကလာဖမ်းရင်ချက်ချင်းလမ်းရှာလို့မရအောင်လမ်းညွန်တဲ့ဆိုင်းဘုတ်တွေကိုဖြုတ်ပြီးတော့ဖျောက်ဖျက်တာမျိုးတွေလည်းလှုပ်ကြပါတယ်။ဒါပြင်လည်းမယန်းကုန်းနှစ်ရက်ကွက်ထဲကပဲဥပအိုလန်ခွဲကြံစေပထမရာအိမ်မှုရဲ့တူရီယာဆိုရင်ဖဲသမားတွေ၊လောင်းကစားသမားတွေ၊မှုရစ်ဆေးဝါးသမားတွေဖြစ်ပြီးတော့ဒုစရိုက်သမားတွေနဲ့ငွေကြေးချမ်းသာသူတွေရဲ့ကြိုးကင်စီစဉ်မှုတွေကြောင့်နှစ်ကြိမ်ဆက်တိုက်ရာအိမ်မှုဖြစ်နေပါတယ်။ဒါကြောင့်မို့လက်ရှိတာဝန်ထမ်းဆောင်နေကြတဲ့တနိုင်ငံလုံးအတွင်းကရာအိမ်မှုတွေ၊ဆဲအိမ်မှုတွေ၊အုပ်ချုပ်ရေးမှုတွေဟာရက်ကြေးဥပဒေနဲ့ညီရဲလားဆိုတော့လဲစီစဉ်ဖို့လိုပါတယ်။လက်ရှိမယန်းကုန်းနှစ်ရက်ကွက်မှာလောင်းကစားအကျဉ်းချုပ်မှုရေးစေဝါနဲ့ပတ်သက်ပြီးတော့ခိုက်ရန်ဖြစ်မှုထွေအုပ်ကအေးအေးယူပြီးတော့ဖြုတ်ထားတဲ့တရားခံပြေးဖြစ်တဲ့သူတွေတခါလက်ရှိလောင်းကစားဒိုင်တွေလုပ်နေတဲ့သူတွေမှုရေးစေဝါနဲ့ခိုးမှုအကျဉ်းချုပ်ထောင်ချထားတဲ့သူတွေမိသားစုဝင်တွေကလည်းရက်ကြေးဥပဒေအတိုင်းဆိုရင်မညီညွတ်တဲ့သူတွေပါဒါကြောင့်မို့ရန်ကုန်တိုင်းဝန်ကြီးချုပ်အနေနဲ့အဲ့ဒီကိစ္စကိုစစ်ဆေးပြီးတော့တာဝန်ပေါ်ရတဲ့အုပ်ချုပ်ရေးမှုမြို့နယ်ထွေအုပ်ခရိုင်တွေကိုအေးအေးယူပေးတင်ပါတယ်လို့ RFA ကနေတဆင့်လေးစားစွာတင်ပြရပါတယ်ရှင်
ရှမ်းပြည်နယ်တောင်ပိုင်းတာချီလိမ့်နဲ့ဝန်ပုံသွားတဲ့ကားလမ်းမှာလမ်းအသုံးပြုကကောက်နေတဲ့စနစ်မမှန်လို့ရွာသူရွာသားတွေနဲ့ကျောင်းသူကျောင်းသားတွေနစ်နာနေရတဲ့အကြောင်းကိုလည်းရွာသားတယောက်ကအခုလိုပြောပြပါတယ်
။တာချီလိမ့်နဲ့ဝန်ပုံပြရွှေသတိကသွားတဲ့နေရာဆက်မှုဆောင်လမ်းနဲ့တာချီလိမ့်ဝန်ပုံချက်လမ်းလို့ပြောတယ်ဦးထွန်းအောင်ကြည့်တယ်။သူ့လမ်းကမမိုင်ကျော်ပဲရှမ်းရမကုမ္ပဏီစံကျေဆိုတော့အခုကတက်နေရလို့ဒီတော့တာငယ်ကားလက်ကုန်တီမပါအတွားအပြင်လေးထောင်လောက်ကျတယ်ဗျ။ပုံပါတဲ့ကားအတွားအပြင်7000လောက်ကျတယ်ဗျ။ပတ်စံကားတော့ဒါများတော့အုပ်စုဆိုတော့မိုင်းထုံးကမိုင်းထုံးခကျတော့ရွာသူရွာသားနဲ့ကျောင်းသူကျောင်းသားဝင်ထားအားလုံးကောက်တာလို့ဒါနဲ့နာတယ်
။ဒီတစ်ပတ်သောရရှင်ပေးစာခဏကိုဒီစာနဲ့ပဲနှုတ်ဆက်ပါရစေ။အခုလိုသောရရှင်တွေတွေ့ကြုံရတဲ့ကိုပတ်ဝန်းကျင်ကိုလူဖွဲ့စည်းကအခြေအနေတွေစာရေးသားပေးဖို့ပဲဆိုရင် burmese@rfa.org ဆိုတဲ့ email ပေးပို့ရင်အမြန်ဆုံးရောက်ပါတယ်။သောရရှင်တွေဘေးရန်ကင်းပြီးငြိမ်းချမ်းကြပါစေခင်ဗျာ။